မန္တလေးမြို့ကနေမေမြို့လို့လည်းခေါ်တဲ့အင်္ဂလိပ်ခင်လူရသည်အပန်းဖြေမြို့တော်တစ်ခုဖြစ်တဲ့ပြင်ဦးလွန်မြို့ကိုအသွားလမ်းမာကြီးဘေးပြင်စာရွာမှာစိုက်ဆိုင်တူခွင့်လက်လုပ်ကိုင်းနေတဲ့ပရဟိတလုပ်ငန်းတစ်ခုရှိပါတယ်ရွာအရှိပိုင်း26မိုင်6ဖာလုံးမိုင်တိုင်းအနီးမှာဒုက္ခရိပ်သာမိဘမဲ့ကျောင်းနဲ့ဘိုးဘွားရိပ်သာကိုလမ်းရညာဘက်မှာတွေ့ရပါတယ်မိဘမဲ့ကျောင်းကိုတူးတဲ့ဥဆောင်လုပ်ကိုင်းနေသူကတော့အသက်80ကျော်အရွယ်စိုက်ဆရာဥဖုံးမြောင်မန္တလေးဖြစ်ပါတယ်
ဟိုအကျောင်းဆရာလို့လာတော့ကလေးလေးတွေမြင်တဲ့အခါကျတော့သူတို့တွေကိုကျွန်တော်ကဖောက်ရှောက်တဲ့အလုပ်ကိုလည်းကျွန်တော်လုပ်ချင်လာတယ်လုပ်ချင်လာတာကကျွန်တော်ကမိဘမဲ့အကျောင်းကျွန်တော်လုပ်ပါတယ်အဲ့တော့နာမည်ပေးတဲ့အခါကျတော့ကျွန်တော်မှဘဝမှာအတူယူစရာကဆရာကြီးဥဒုက္ခဆရာကြီးဥဒုက္ခကိုကျွန်တော်ကဂုဏ်ပြုခြင်းတဲ့အခါကျတော့ဒုက္ခမေတ္တာဘဝရိတ်တာဒုက္ခမေတ္တာမိဘမဲ့အကျောင်းဆိုပြီးကျွန်တော်နာမည်ပေးပြီးတော့ဖောက်ရခြင်းဖြစ်ပါတယ
်အငိမ့်စားအထက်တန်းပြအကျောင်းဆရာတူလည်းဖြစ်တဲ့ဆရာဥဖုံးမြောင်ဟာလွန်ခဲ့တဲ့9နှစ်ကလေးကမန္တလေးတက္ကသိုလ်အရှိဘဲဗောဓိကုံရက်မှာရှိတဲ့နေအိမ်ကိုစွန့်ပြီးမန္တလေးမြို့ကြီးနဲ့အဝေးမှာရှိတဲ့ရွာလေးတွေမှာသူငယ်စဉ်ကတည်းကဝါသနာပါခဲ့တဲ့ဗရဟိတလုပ်ငန်းတွေကိုစောက်ချလုပ်ကိုင်နေတာဖြစ်ပါတယ်။နှစ်ပေါင်း30နီးပါးဆစ်အစိုးရလက်ထက်ကနေအရသာအစိုးရကိုပြောင်းလဲလာပြီးပွန်လဲမြင်သာမှုပိုရှိလာတဲ့အချိန်အခါဖြစ်လို့အခုအချိန်အခါဟာဗရဟိတလုပ်ငန်းတွေလှုပ်ဆောင်ရတာအလွန်အောင်မြင်တဲ့အချိန်အခါပါလို့ဆရာဦးဖုံးမြောင်ကပြောပါတယ်။ဆစ်အစိုးရလက်ထက်ကဗရဟိတလုပ်ငန်းလုပ်ဖို့တရားဝင်အသင်းဖွဲ့လက်မှတ်ရဖို့ခက်ခဲသလိုလုပ်ငန်းခွင့်ပြုမိန့်ရဖို့လည်းအလွန်ခက်ခဲခဲ့တယ်လို့သူကပြောပါတယ
်နောက်တစ်ခါကျွန်တော်မိဘမဲ့အကြောင်းဆောင်ရတဲ့အခါကျတော့အဆင်မပြေဘူးကြီးရွာကလည်းကန့်ကွက်တယ်နောက်တစ်ခါမြို့နယ်ခရိုင်ကလည်းကန့်ကွက်တယ်နောက်တော့တိုင်းကိုကျွန်တော်စာတင်တဲ့အခါကျတိုင်းကနေပြီးတော့အာဘယ်နဲ့ကောင်းလာလို့တို့ဆိုတာဘာလို့ကန့်ကွက်တို့အာမပြေဘူးခင်ဗျာအဲ့လိုဆိုလို့အသာလို့ကျွန်တော်စာထွက်ပေးမယ်ဆိုပြီးတိုင်းကစာထွက်ပေးတဲ့အခါကျတော့ကျွန်တော်ကန့်ကွက်မဲ့ပုံကူမရှိတော့ဘဲနဲ့လွန်ခဲ့တဲ့9နှစ်ကစပြီးကျွန်တော်မိဘမဲ့အကြောင်းကိုစပြီးလုပ်ပါတယ်ဒါလည်းပဲကျွန်တော်မှငွေကြေးမရှိပါဘူးရှိတဲ့ဤလေးရောင်းလို့ရတာနဲ့ကျွန်တော်ပြင်သားမှမြည်ဝဲဝယ်ပြီးတော့မှအဲ့ဒီပြင်သားမှကျွန်တော်တက်နိုင်ဆုံးအဆောက်အဦတစ်ခုစောက်လိုက်ပါတယ်ထောက်လိုက်ပြီးတော့မှပြရမယ်ကလေးတွေကျွန်တော်လက်ခံမှုတူသားတယ်သောသောလိုကန့်ကွက်ပြတဲ့ကြားဒီနောက်တော့တိုင်းကနေပြီးတော့ compliment ရတဲ့အခါကျတော့ကျွန်တော်ပြရမယ်အကြောင်းဆောင်ရွက်ပါတယ
်အားရဖေရဒုက္ခမြတ်တာအကြောင်းကိုရောက်ရှိသွားချိန်မှာအကြောင်းမှာအလှူရှင်နှစ်ဖွဲ့ရောက်နေပါတယ်အသက်၈နှစ်ပြည့်ကလေးငယ်တူမွေးနေတဲ့မန်းလေးမျိုးကကိမ့်မုံနဲ့ရေကဲမုံလားလှူဒန်းတဲ့မိသားစုနဲ့ကွဲလွန်သူမိသားစုဝင်တူအတွက်ရည်စူးပြီးနေ့လယ်စာလှူဒန်းတဲ့ပြည်ဦးလွန်ကမိသားစုတစုဖြစ်ပါတယ်
အဲ့တော့လောဘကြီးပြီးတော့လာသမျှအကုန်လက်ခံနေတာတော့မဟုတ်ပါဘူးเนาะဟိုတချို့ကြတော့လည်းပဲဖြန့်ဖုံးဆက်လိုက်ရဲ့နားထောင်လေးလောမှတ်မထားလိုက်ဘူးအဲ့လိုလေเนาะဖြစ်သွားတာလည်းပဲအားနာပါလေတောင်းမှပါအစသာကျွန်တော်တို့ဟိုဝန်ထမ်းကတိတ်မရှိဘူးเนาะကျွန်တော်ကလည်းဟိုမှာရက်စီသွားဖွဲတော့ဟိုဖြန့်ဆက်တဲ့အချိန်မှာကျွန်တော်မရှိလိုက်တော့နည်းနည်းလေးဟာဖြစ်သွားတာတော့လေ
အဲ့နောက်မကြာခင်မှာပဲကလေးတွေနေလည်စာစားပြီးပြင်ဦးလင်ကလူငယ်တို့ဦးရောက်လာပါတယ်ကလေးတွေကိုမိသားစုတစုကရှင်ပြုတ်ပေးဖို့လာခေါ်တာလို့ပြောပါတယ
်တို့ကဒီနေ့အစားပြီးဘူးရေဝင်ပါဟုတ်ကဲ့
ဆရာကအကြောင်းမေးရေချိုးကံမှာရေမချိုးရသေးတဲ့ကလေးတွေကိုရေချိုးခိုင်းပါတယ
်။ရေမချိုးရသေးတဲ့ကောင်တွေရှိသေးလား။အတယောက်မချိုးရသေးလို့
။မချိုးရသေးဘူး။ချိုးရသေးတဲ့ကော
င်တွေရှိသေးလား
။ချိုးရသေးတာ။ဘာလဲ။ဘာလဲ။ဘာလဲ။ဘာလဲ။ဘာလဲ။ဘာလဲ။ဘာလဲ။ဘာလဲ
။အလူရှင်တွေကသူတို့ယူလာတဲ့အဝတ်အစားနဲ့ဖက်နှက်တွေကိုကလေးတွေကိုဆင်တူဝတ်ပေးပါတယ်။အဲ့နောက်ကလေးငယ်တွေကိုအလူအိမ်မိသားစုရှိရာပြည်ဦးလွန်မြို့ကိုခေါ်ဆောင်ဖို့ပြင်ဆင်နေပါတယ်။ပြင်စာဒုက္ခမြတ်တာမိဘမဲ့အကြောင်းမှာမိဘမဲ့ကလေး80ကျော်ရှိပါတယ်။ ဒါပေမဲ့ကလေးတိုင်းဟာမိဘမဲ့ကလေးတော့မဟုတ်ပါဘူးလို့ဆရာဦးဖုံးမြောင်ကပြောပါတယ်
ဒီလိုလူ့အရှိတဲ့ကလေးကိုဒီဘက်ပဲကြောက်မှာမလို့လက်ခံလို့ဝင်ကြချင်တာဒီလိုသူတို့စိတ်ပါတဘုံရှိတယ်တဘုံကကလေးလေးကိုဖားလိုက်တဲ့အချိန်မှာကလေးလေးကအသက်ကတည်တည်ကြီးရလာပြီအဲ့တော့တော်တဲ့တောင်တဲ့မှာအနက်ကအပြတ်ပြတ်ဘာသာရေးမရှိပညာရေးမရှိဘာသာမတော်ဘူးခက်ခဲတဲ့ခါကျတော့ကလေးကြီးကငတ်ပြတ်နေရတော့ဒီလိုကလေးသားတဘုံမှာဖြစ်မှာကတော့ဘုရားပြခိုင်းတဲ့အနေနဲ့တော့ဒီလိုဒီပုံလေးကိုအားပြုလို့ဖြစ်တော်တဲ့ဒီပါမယ်ချာလိုက်အဲ့ဒီပုံလေးအားလုံးကိုကြောက်
ဒါတော့ဆိုင်ဆရာကြီးတူဖြစ်ကနေစစ်ပွဲတွေဖြစ်နေတဲ့ဒေသတွေဟာတိုင်းရင်းသားမိဘမဲ့ကလေးတွေအတွက်မိဘမဲ့ကေဟာပရိုက်တာလုပ်ငန်းကိုဥဆောင်လုပ်ကိုင်းနေတဲ့ဆရာဦးဖုံးမြင့်အောင်မန္တလေးနဲ့အနေဒါတွေ့ဆုံမေးမြန်းခဲ့တာတွေကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ